အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ22ရက်ခြားသောနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေအစီအစဉ်မူကတော့ကျွန်တော်ညနေပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဒိမတ်ခီးစင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒိမတ်နိုင်ငံကိုချီးကျူးစကားပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီးရဲ့ဒုက္ခတွေကတချို့ဒီကနေ့နေရက်ပြန်ဖို့ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာဘက်နေစီစဉ်ခဲ့ကြပြီးမြဲအောင်မြင်မှုမရခဲ့ပါဘူး။စားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေအခုသတင်းနဲ့ပတ်မှာပြန်လာဖို့လှုပ်ထားပြီးမြဲဘာကြောင့်ပြန်မလာသေးတာပါလဲ။
ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးမောင်ကျော်မင်းကအခုလိုပြောပြပါတယ
်အထူးကမကင်းရလာကတော့သူတို့ကနိုင်ငံသားကွာတဲ့မပေးလို့ရှိရင်ဒီလိုသွားမှာလေ
ဂျမ်တူလေဒုက္ခသည်စခန်းကဦးမောင်ကျော်မင်းပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့တိုက်ပွဲတွေ၄နေရာထပ်မနေဖြစ်ခဲ့တယ်ဆိုတဲ့အကြောင်းတခါသမ္မတ Trump နဲ့ဂျူးတွေနဲ့ပတ်သက်ပြီးတော့ပြောဆိုလိုက်တဲ့ပုံမှာဂျူးတွေဘက်ကဘလို့တုံ့ပြန်လိုက်လဲစတာတွေကိုနားဆင်ရမှာပါအခုတော့ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒိမတ်နိုင်ငံတော်ခီးစဉ်ကိုအမေရိကန်သမ္မတ Donald Trump ဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒိမတ်နိုင်ငံကိုချီးကျူးပြောဆိုလိုက်ပါတယ်ဒိမတ်နိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကတယ်လီဖုန်းဆက်ပြောဆိုရမှာအထက်ဒေသကဂရင်းလန်ကျွန်းပါဝင်ဒိမတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နေရေးဝန်ကြီးပွန်ပီယိုဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဒီသတင်းပတ်ဆော့ဘိုင်းကဂရင်းလန်ကျွန်းကိုဝယ်ယူလိုတဲ့အကြောင်းသမ္မတထရန့်ရဲ့မှတ်ချက်ကိုဒိမတ်နိုင်ငံကပယ်ချလိုက်ခဲ့ပြီးရဲ့နောက်မှာပဲခီးစဉ်ကိုဖျက်လိုက်တာပါဒိမတ်နိုင်ငံပိုင်းတရားစတာကျွေးဝါတဲ့ဂရင်းလန်ကျွန်းကိုဝယ်ယူခြင်းနဲ့မှတ်ချက်ကိုပယ်ချလိုက်တဲ့အကြောင်းအမေရိကန်သမ္မတကခီးစဉ်ဖျက်လိုက်တဲ့အပေါ်မှာတော့ဒိမတ်ဝန်ကြီးချုပ်မစ်ဖရိုင်ဆန်ကစာအသင်စိတ်မကောင်းဖြစ်ရတဲ့အကြောင်းမနေ့ကပဲပြောခဲ့ပါတယ်သမ္မတထရန့်ကတော့သူ့ကမ်းလှမ်းချက်ပေါ်ဒိမတ်ဝန်ကြီးချုပ်ကပြင်းပြင်းထန်ထန်မှတ်ချက်ပေးငင်းဆန်ခဲ့တဲ့အကြောင်းခီးစဉ်ကိုဖျက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်အမေရိကန်နဲ့ဒိမတ်နိုင်ငံတို့ကြား1952ခုနှစ်သဘောတူညီချက်အရဂရင်းလန်ကျွန်းပေါ်မှာတော့အမေရိကန်ရဲ့သူ့လေလေတဲ့စကန်ကိုအခြေစိုက်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာဂျူးလူမျိုးတွေဟာဒီမိုကရက်တွေကိုမဲထဲကြတဲ့အတွက်အကြီးအကျယ်သစ္စာမဲကြသူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ပြောကြားခဲ့တဲ့အပေါ်မှာဂျူးဖွဲ့ခေါင်းဆောင်တွေကဝေဖန်တုံ့ပြန်ခဲ့ကြပါတယ်။သူအနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲအပအဝင်အမေရိကန်ရွေးကောက်ပွဲတွေမှာဂျူးလူမျိုးတွေဟာဒီမိုကရက်ပါတီသမ္မတလောင်းတွေကိုလှက်လိုက်လဲလဲမဲပေးကြတဲ့အစီအစဉ်လာရှိပါတယ်ဒီမိုကရက်တွေကိုမဲထဲကြတဲ့ဂျူးတွေဟာအသိဉာဏ်လုံးဝမရှိသူတွေဒါမှမဟုတ်အကြီးအကျယ်သစ္စာမဲ့သူတွေဖြစ်တယ်လို့သမရကအင်္ဂါနေ့တုန်းကတိုက်ခိုက်ပြောသားကြားခဲ့တာပါဒီပြောကြားမှုကိုဗုဒ္ဓဟူးနေ့မှာပြန်လည်ရှင်းဖို့ကြိုးစားတာမှာတော့ဒီမိုကရက်ပါတီဝင်တွေကိုမဲထဲတဲ့ဂျူးတွေဟာဂျူးလူမျိုးတွေနဲ့အစ္စရေးနိုင်ငံကိုသစ္စာမဲ့သူတွေဖြစ်တယ်လို့ဆိုလိုတာလို့ပြောပါတယ်ဒီမိုကရက်ပါတီကမွတ်စလင်အမတ်အီဟန်အိုလ်မာနဲ့ရရှိဒါတာလစ်တို့နှစ်ယောက်ကိုသမ္မတထရမ့်ကတိုက်ခိုက်ပြောနေတဲ့တချိန်တည်းမှာပဲဂျူးလူမျိုးတွေကိုဝေဖန်တာပါဒီအမတ်နှစ်ယောက်ဟာပါလက်စတိုင်းတွေပေါ်အစ္စရေးရဲ့ပြုမှုပုံကိုထုတ်ဖော်ဝေဖန်လေ့ရှိကြသူတွေဖြစ်ပါတယ်အစ္စရေးနိုင်ငံအစားဒီအမတ်နှစ်ယောက်ဘက်ကကာကွယ်နေတဲ့ဒီမိုကရက်ပါတီဘာဖြစ်နေပြီလဲလို့လည်းသမ္မတကမေးခွန်းထုတ်ပါတယ်သမ္မတရဲ့ပြောကြားမှုတွေဟာတုံ့လှုပ်စရာကောင်းလောက်အောင်လို့သဘောထားကွဲစီတဲ့ပြောကြားမှုဖြစ်တယ်လို့ American Jewish Committee အဖွဲ့ကတုံ့ပြန်ပါတယ်။ဂျူးရီအပေါ်သမ္မတထရမ့်တိုက်ခိုက်ပြောကြားတာဟာအန္တရာယ်ရှိတယ်လို့ရှက်စရာကောင်းတယ်လို့ Washington အခြေစိုက် Israel Palestine ပဋိပက္ခအဆုံးသတ်ရေးလှုပ်ရှားနေတဲ့ J Street အဖွဲ့ကလည်းပြောကြားပါတယ်။တခါဒီ2020သမ္မတရွေးကောက်ပွဲဝင်ဖို့ကြိုးစားနေတဲ့အထက်လွှတ်တော်အမတ် Bernie Sanders ကလည်းသူဟာဂျူးလူမျိုးဖြစ်တာကိုဂုဏ်ယူတဲ့ဂျူးဖြစ်တဲ့အပြင်ဒီမိုကရက်တွေကိုမဲပေးတဲ့အပေါ်ဘာမှပြဿနာမရှိဘူးလို့ပြောကြားခဲ့ပါတယ်
။ဂျပန်နိုင်ငံနဲ့ငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲစစ်ပတ်ဆိုင်ရာထောက်လှမ်းရေးသတင်းတွေဖလှယ်နေတဲ့အစီအစဉ်ကိုတောင်ကိုရီးယားကပယ်ဖျက်လိုက်ပါတယ်။အရေးကြီးတဲ့စစ်ပတ်ဆိုင်ရာသတင်းအချက်အလက်တွေကိုအပြန်အလှန်ဖလှယ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်ဟာနိုင်ငံတော်အကျိုးစီးပွားအတွက်အထောက်အကူဖြစ်တော်တဲ့အတွက်ရင်ဆိုင်မှာဖြစ်ကြောင်းဒီကနေ့ပဲတောင်ကိုရီးယားသမ္မတအင်ဒိုကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စစ်ပဆိုင်ရာတရင်ချက်လက်လုံခြုံရေးသဘောတူညီချက်ကိုတက်တန်းတိုးရမယ်စနေနေ့မတိုင်ခင်မှာတောင်ကိုရီးယားကဆုံးဖြတ်ချက်ကိုဂျပန်နိုင်ငံထံတရားဝင်အကြောင်းကြားသွားမှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်စစ်အတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ချိန်မှာဂျပန်နိုင်ငံကအာရမအလုပ်ခိုင်းစေခဲ့ပြီးတမိုင်းကြောင်းကိုအခြေခံပြီးအငင်းပွားမှုတွေပေါ်ပေါ်ရာကနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲတောင်ကိုရီးယားကသဘောတူညီချက်ကိုဖျက်သိမ်းမှုကြေညာလိုက်တာပါ တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အာရှဒေသကအထက်မဟာမိတ်နှစ်နိုင်ငံကြားမြောက်ကိုရီးယားနဲ့တရုတ်နိုင်ငံအရေးပါဝင်ဒေသရင်းကိစ္စတွေမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေအပြောင်းအလဲဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ
်။အမေရိကန်ပြည်ထောင်စုကတိတ်မကြခင်ကပဲတာလတ်ပစ်ခရုစ်မရှာဒုံးကြီးစမ်းသပ်ပစ်ခဲ့တာအပြင်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအထောက်ကူတွေနဲ့ပစ္စည်းတွေနဲ့တိုက်ခိုက်ရေးဂျက်လီယင်တွေတပ်ဖြန့်ချက်ထားမဲ့အစီအစဉ်တွေဟာဒေသရင်းမှာစစ်အေးတိုက်ပွဲတစ်ခုဖြစ်လာအောင်လုပ်နေတာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပြောခွင့်ရသူတစ်ယောက်ကဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေးဆဆွေးနွေးမှုတွေနဲ့ဆေးစပ်ညှိနှိုင်းမှုတွေလုပ်ပြီးပြဿနာတွေကိုကင်တွယ်ဖြေရှင်းသွားမယ်ဆိုတဲ့ရည်တည်ချက်အတိုင်းမပြောင်းမလဲဆက်ရှိနေတဲ့အကြောင်းဒီကနေ့မြောက်ကိုရီးယားအစိုးရအင်တာနက်ဒီ website မှာတင်တဲ့ကြေညာချက်ထဲမှာပြောခွင့်ရသူကပြောထားပါတယ်တွေးဆဆွေးနွေးလာအောင်လို့စစ်ရေးချင်းချောင်းမှုနဲ့ဖိအားပေးတာမျိုးကိုလည်းစိတ်ဝင်စားဘူးလို့ကြေညာချက်မှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအဆင်မပြေဖြစ်ခဲ့ကြတဲ့ကဆွေးနွေးမှုတွေရပ်နေတာပါမြောက်ကိုရီးယားနျူကလ িয়ার အရေးဆေးဆက်ညှိနှိုင်းနိုင်မဲ့အဆင်မြင့်ဆွေးနွေးပွဲတွေပြန်ဆသွားဖို့အမေရိကန်ထရမ့်အစိုးရကအဆင်သင့်ရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်စတီဗင်ဘီဂန်ကပြောကြားပြီးနောက်တနေ့မှာပဲမြောက်ကိုရီးယားရဲ့အခုလိုကြေညာချက်ထွက်လာတာပါတောင်ကိုရီးယားဒုတိယအမျိုးသားလုံခြုံရေးအကြံပေးကင်မြွန်ချိုကလည်းမြောက်ကိုရီးယားနဲ့အမေရိကန်ကြားဆွေးနွေးမှုတွေချော့ချော့မော့မော့ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိမ့်နေချီရဲ့ဒုက္ခသည်တွေကတချို့ကိုဒီနေ့နေရပြန်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာဝင်နေစီစဉ်ခဲ့ကြပြီမဲ့အောင်မြင်မှုမရခဲ့ကြပါဘူးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပူးတွဲပြီးအင်္ဂါနေ့ကဆက်လက်သဘောထားမြင်းမြန်ရမှာနေရပြန်ဖို့သဘောတူလက်ခံထားတဲ့ဒုက္ခသည်မိသားစု295စုတွေကတယောက်မှမပြန်ဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးအဘူခလမ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါပထမအကြိမ်နေရပြန်ပို့ရေးစီစဉ်နေမအောင်မြင်ဖြစ်ခဲ့ရပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပင်ပြထားတဲ့ဒုက္ခသည်2,200တွေကပထမတော့ဖြစ်တဲ့3,000ကျော်ကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ပေါ်စိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်ခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးစီစဉ်နဲ့ပတ်သက်လို့မနေ့တုန်းကလည်းကုလသမဂ္ဂလူညီကောင်စီမှတကယ်ပိတ်ဆွေးနွေးခဲ့ပြီးဒုက္ခသည်တွေဘေးရန်နဲ့ကင်းကင်းဂုဏ်သိက္ခာရှိရှိနေရပြန်နိုင်အောင်စီစဉ်ဖို့တိုက်တွန်းခဲ့ကြပါတယ်။2019ဩဂုတ်လမှာတုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSC ရိုင်ဂျာဆွေးရောက်ဖွဲ့ကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချတဲ့ဒုက္ခသည်တွေထွက်ပြေးသွားခဲ့ကြတာပါမြန်မာဆွေးရကတော့ရိုင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံမှထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆင်လက်ခံသွားဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျစီနားလည်မှုစာချုပ်လွှဲတဲ့လက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံဖို့အသင့်ရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်
မြန်မာနိုင်ငံမှာမူရင်းသတင်းတွေဖျော်ဖြေသတင်းတွေကိုအများပြည်သူတွေကြားအမြင်မှားအငင်းပွားစရာဖြစ်အောင်လို့ရဆွဲပြန်လည်တင်ပြနေတဲ့ Facebook account တွေ Facebook page တွေနဲ့ Instagram account တွေကို Facebook company ရဲ့ Cyber လုံခြုံရေးဌာနကပိတ်လိုက်ပါတယ် Facebook account 89ခု Facebook page 109ခု Facebook group 15ခုနဲ့ Instagram account 5ခုကို account အတူတွေလုပ်ပြီးဖန်တီးလှုပ်ကြံမှုနဲ့ဖယ်ရှားခဲ့တယ်လို့ Facebook ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သတင်းဌာနတွေကဖော်ပြတဲ့မှုကင်းသတင်း၊တိုင်းရင်းသားသတင်း၊စစ်တပ်သတင်းနဲ့ဖျော်ဖြေသတင်းတွေကိုပိတ်ခတ်ရတဲ့အဲ့ဒီအကောင့်တွေ page တွေမှာသူတို့လိုရအတိုင်းဆွဲပြီးဖော်ပြခဲ့ကြတယ်လို့ Facebook ကပြောပါတယ်။အခုလိုဖော်ပြနေကြသူတွေကသူတို့ဘသူဘဝဖြစ်တယ်ဆိုတာဖုံးကွယ်ထားကြပေမဲ့တချို့ကစစ်တပ်နဲ့ဆက်နွယ်နေတယ်ဆိုတာ Facebook ကစုံစမ်းတွေးရှိတယ်လို့ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တချို့ page တွေမှာ follower 3,000 လောက်ရှိတယ်လို့ group တစ်ခုထက်မင်းမှာလဲအဲ့ဒီ group တွေထဲမှာပါဝင်သူဟာ 68,000 လောက်ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံနဲ့ပဋိပက္ခတွေဟာ Facebook ပေါ်ကအမုန်းစကားတွေကြောင့်ပိုပြီးဆိုးစေခဲ့တယ်ဆိုတာကို Facebook အကြီးအကဲ Mark Zuckerberg ကကိုယ်တိုင်ဝန်ခံပြီးတော့ဒီကိစ္စကိုပိုပြီးထိရအောင်ကင်တွယ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်။ Facebook ကအရင်ပိတ်ခဲ့တဲ့အကောင့်တွေထဲမှာတက်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အကောင့်နဲ့အမျိုးသားရေးဝါဒပြင်းထန်သူဦးဝီရသူတို့ရဲ့အကောင့်တွေပါဝင်ပါတယ် Facebook ပေါ်မှာအမုန်းစကားဖြန့်တာသတင်းမှားတွေဖြန့်တာကိုအမြင့်ပြတ်အောင်စ조사နေပေမဲ့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုလည်း August 21ရက်နေ့ကထုတ်ပြန်တဲ့သတင်းနဲ့မှာဖော်ပြထားပါတယ်
ရ ယူကရိန်းနိုင်ငံမှာခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကဆက်လက်ထိ ချုပ်ထားဆဲဖြစ်ပေမဲ့စစ်မှုထက်သည့်ခုနှစ်နိုင်ငံဆွေးနွေးပွဲမှာရုရှားပြန်လည်ပါဝင်ရစေလိုတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွန်းလိုက်ပြီးတဲ့နောက်2014ခုနှစ်မှာ G7 အဖွဲ့ကနေထုတ်ပယ်ခံထားရုရှားနိုင်ငံထုတ်ပယ်ခံခဲ့ရတာပါ။ပြင်သစ်နိုင်ငံကအတ္လန်တစ်ပင်လယ်ကမ်းခြေမြို့ဖြစ်တဲ့မြို့မှာစနေနေ့စတင်ကျင်းပမဲ့သုံးရက်ကြာနှစ်ပတ်လည်ညီလာခံမှာ G7 ခေါင်းဆောင်တွေတက်ရောက်ဖို့ပြင်ဆင်နေကြမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ညီလာခံပြန်တက်ခွင့်ပေးတဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံလို့တနီယာကနေတနီယာရွှေ့ပြောင်းချထားနိုင်တဲ့မြေပြင်ကနေဝေဟင်ပြစ်တာဝေးပြစ်ဒုံးကျည်စနစ်ကိုအီရန်အစိုးရကဒီကနေ့ထုတ်ဖော်ပြသလိုက်တဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြပါတယ်။အီရန်ရဲ့နိုင်ငံတော်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုဆိုင်ရာအထိတ်မှတ်နေ့မှာခုလိုထုတ်ဖော်ပြသလိုက်တာဖြစ်ပြီးတော့အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေမြင့်မားနေချိန်မှာအီရန်ရဲ့လက်နက်ထုတ်နိုင်စွမ်းကိုပြသလိုက်တာလည်းဖြစ်ပါတယ်။အီရန်ပေါ်နိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေနဲ့လက်နက်ဝယ်ယူခွင့်ပိတ်ပင်တာတွေရင်ဆိုင်နေရချိန်မှာအခုလိုပြည်တွင်းမှာပဲလက်နက်တွေထုတ်လုပ်နိုင်မဲ့လုပ်ငန်းကြီးကိုအီရန်ကစတင်လာတာပါ။အီရန်ရဲ့တာဝေးပြစ်ပယ်ထိန်တပ်ဒုံးကျည်စီစဉ်ပေါ်စိုးရိမ်တယ်လို့ဆိုပြီးအီရန်နဲ့ဒီကမ္ဘာအာဂျီနိုင်ငံတွေကြားမှ2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှုတ်ထဲမှာနှုတ်ထွက်ခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ကြီးညာပြသခဲ့တာဖြစ်ပါတယ်view မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုကျွန်တော်တို့ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ Rohingya ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။နိုင်ငံသားအခွင့်အရေးအပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဆိုရဘက်ကမလိုက်ရောပေးသေး၍ဒီကနေ့ဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့စီစဉ်ထားတဲ့ဒုက္ခသည်3000ကျော်တဲ့ကတဦးတယောက်မှမပြန်လို့ကြဘူးလို့ရိုညာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတင်ပြထားတဲ့ဒုက္ခသည်2000တဲ့ကပထမဆုံးအတုပ်ဖြစ်တဲ့3000ကျော်ကိုမြန်မာဆိုရဘက်ကစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့အခုအချိန်ထိပြန်လာမဲ့သူမရှိသေးပါဘူးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲရိုညာဒုက္ခသည်တွေတဦးတယောက်မှပြန်မလာတာဘာကြောင့်မလဲအပြည့်စုံကိုမတ်စုမွန်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လမှာဖြစ်ပွားခဲ့တဲ့အင်အားစီစံဖက်အဖွဲ့ကမြမစစ်စခန်းတွေနဲ့နေဆက်အခြေစိုက်စခန်းတွေကိုအင်အားသုံးတိုက်ခိုက်မှုတွေရဲ့နောက်ပိုင်းအစိုးရတပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ညာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးတိမ်းချောင်သွားခဲ့ကြရတာပါအခုအဲ့ဒီဒုက္ခသည်တွေကမှဘင်္ဂလားဒေ့ရှ်အစိုးရဘက်ကစစ်စစ်တင်ပြထားတဲ့ဒုက္ခသည်2000ကျော်တွေက3000ကျော်ကိုပြန်ပို့ဖို့နှစ်နိုင်ငံစီစဉ်တာဖြစ်ပါတယ်လွန်ခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကလည်းဌာနေပြန်နိုင်ရေးစီစဉ်ခဲ့ကြပေမဲ့အထမမြောက်ခဲ့ပါဘူး။ဩဂုတ်လ22ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားတဲ့ဒုက္ခသည်တွေက3000ကျော်ကိုပြန်လက်ခံဖို့မြန်မာဆိုရဘက်ကစောင့်ဆိုင်းနေကြပေမဲ့လို့ရိုဟင်ညာဒုက္ခသည်တွေဘာကြောင့်မြန်မာနိုင်ငံဘက်ကိုပြန်လာဖို့အရေးငင်းဆန်နေရပါသလဲ။သူတို့ဘာကြောင့်အိမ်မပြန်ကျင်ကြရပါသလဲဆိုတာတွေကိုတော့ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ဦးမောင်ကျော်မင်းကအခုလိုပြောပြပါတယ်။
အဓိကမပြင်းရတာကတော့သူတို့ကနိုင်ငံသားအကွာရဲမပေးလို့ရှိရင်ဘယ်လိုသွားမှာလဲအခုရခိုင်ပြည်နယ်မှာရေအင်းနဲ့မြန်မာတပ်ပေါ်တမတော်နဲ့ထိပ်ပြေးပြေးနေတာကျွန်တော်ဘယ်လိုသွားမှာလဲဒီကကျွန်တော်ဆက်ပြတ်တာ guarantee မရှိဘူးလို့ခင်ဗျာ
အဲ့တော့ဟိုမပြန်ဘူးဆိုတော့ဘယ်လိုမျိုးလုပ်ပေးမှပြန်ရမှာလဲရှင
်အဓိကကတော့ကျွန်တော်ဟော်ရီဝင်ကြလူမျိုးကဟိုနိုင်ငံသားအကွာရဲစီပြီးတော့တွန်းဆိုနေတယ်မြန်မာဆိုရကဘာသာကူမမလို့ပဲနဲ့ repartition လို့ပြီးဆိုလို့ရှိရင်ဘယ်လိုပြန်မှာလဲနောက်တစ်ခုကတော့ဟိုဦးမင်းတီရိုဒီလိဂေးရှင်းဒီမှာလာကြစာမှာကျွန်တော်ဆွေးနွေးတာရှိပါတယ်ဟိုကျွန်တော်တို့အဓိက dialogue လို့ပေါ်တော့နောက်နောက်ဖတ်သဘောတူညီခဲ့ပါတယ်ခင်ဗျာသူတို့ဟာဘုံကနေ repartition လို့ပို့သူပြီးတော့တင်ချက်တော့ကျွန်တော်အလက်ကျွန်တော်ဆက်ချူနေတာပေါ့ဒီပဒနာကိုပြန်ချမ်းပေါ်တော့ဆင်းဝန်ဆိုင်ရင်ပြန်မှာပေါ့သူတို့ဟာမမဆရာကခုနမှဒီပဒနာကိုပြန်ချမ်းပေါ်တော့ဆင်းဝန်ဆိုင်နေတယ်လို့မဖြစ်ပါဘူးခင်ဗျာသူတို့ဟာ repartition သူပြီးတော့ media propaganda လို့ပေါ်တော့စီစဉ်လို့တာရှိပါတယ်ခင်ဗျာဘာတခုမှပတ်စံတာမရှိတော့ဘူးခင်ဗျာ
မြန်မာဆိုရကိုရိုဟင်ညာဒုက္ခသည်တွေတောင်းဆိုထားတဲ့လုံခြုံရေးအမှတ်ကံချက်ပေးဖို့နိုင်ငံသားဖြစ်ခွင့်အပါအဝင်နိုင်ငံသားခွင့်ရေးပြေဝပေးရေးမူလနေရရင်းနေမှာပြန်လည်အခြေချနေထိုင်ရေးလွတ်လပ်စွာခီးသွားလာခွင့်နဲ့အခြေခံလူခွင့်ရေးတွေမရမချင်းမပြန်လို့ကြဘူးလို့ရိုဟင်ညာဒုက္ခသည်တွေကပြောပါရယ်ပြန်ပို့ဖို့စီစဉ်ထားတဲ့စခန်း၃ခုတွေကရိုဟင်ညာဒုက္ခသည်၃000ကျော်တွေကတဦးတယောက်မှမပြန်ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဦးဤဆလံကအခုလိုပြောပါရယ်
बिजली अतियारो मेरे चेमे अतिजी माँ तबू तेरे माँ ऐसे संगा मशीनों को तो सिया वाले रखते हैं बाजों में सिंह चनोले ये बोवा अमाके जा तुझों तक को मशीन है वो ये बार नहीं है ना अकाये मयासी बने ना चनोले ये मुला चेयो माँ प्याले में टेंगे मयासी बने चनोले पंचांगेरे पंचांगुरे म ก็ว่าสนามมีชีวะอยู่ตรงนี้ดีเจเลยจุฬาลงศ์นักเสพคนนักเสพชีมาเอ็มมาในงานใหญ่อันเดียวอุ้มยิ่งดูปีนี้มาอุ้มยิ่งดูเนี่ยเจ้าหน้าที่รู้หิงกาคุ้มเลยดีเนี่ยแต่ว่าตัวเขาตะกุ้ยชีวะเลยแต่ว่าตัวอีชาได้ส่วนใหญ่ไม่สิงได้ยาละกันตะกุ้ยอะไรไม่สิงยันลิลเล่ไปลงงานที่อาร์อ้อมมีนายกตรงนี้เอ็งรู้มาเหรอเป็นไงไปอยู่ไปเนี่ยดูเบรนด์ตะกุ้ยเขาไม่สิงดูมาส่วนใหญ่เจ้าหน้าที่มาแล้วก็ไม่ชีวะอยู่
ံရေးစခန်းတွေဂျားစခန်းတွေဒုက္ခသည်တွေယာယီခိုးလုံနေထိုင်ရေးစခန်းတွေတိစောက်ပြီးအသင့်ဆောင်ဆိုင်နေကြပေမဲ့လို့အခုချိန်ထိကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတဦးတယောက်မှမပြန်လာကြသေးဘူးလို့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့တကြီးကျေးရွာသာဦးလာထွန်းကပြောပြပါတယ်
။ဒီမှာပဲကျွန်တော်မြင်ကြည့်တာတယောက်မှဝင်မလာဘူး။ဒါနဲ့သူတို့ကတော့စောင့်နေတယ်လို့ပြောတယ်။အလုံးပြင်ကြတယ်ပြောတာကစခန်းတွေစောက်ထားတာရှိတယ်။နောက်ထပ်ဘာမှမပြင်ထားဘူး။ဒီတော့ကျွန်တော်လူတွေကအကြီးကတုံးစုနေတာကသူတို့ရဲ့မူလနေရာတွေမှာနေစင်းရဖို့လူတွေပြီးတော့ဒီလူတွေရဲ့ဆုံးရှုံးခံနေရတဲ့နိုင်ငံသားပြည်သူတွေရဖို့လူတွေအဲ့ဒါတွေကိုအစိုးရကဘာလို့ပြောနေလဲဒီကိုကြည့်ရထိုက်ပြန်လာမယ်ဆိုရင် NDC ခံပြီးတော့လက်ခံရမယ်ဆိုပြီးတော့ပြောတာကသူကြောက်မှဝင်မလာနဲ့ဆိုပြီးတော့ပြောလာတယ်အခုဒီပဲဒီဘဝတွေကဒီအရင်လူပေါ့နေ့နေ့စီတုံးစုနေရတဲ့ပုံစံနဲ့နေရမှာကိုလျှောက်တယ်အဲ့ဒါကြောင့်ကြောက်မှပြန်မလာရမှာ
ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ညာလို့ခေါ်ဝေါ်သုံးဆွဲပေမဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့ဒုက္ခသည်တွေနေရရင်ပြန်လာရေးအဆအဆအရာရာစီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နိုင်ငံသားရေးတင်းဝင်ကိုရိုင်းရိုဟင်ညာစခန်းနေတဲ့အထိတွားရောက်တွေ့ဆုံညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီလိုမျိုးပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နိုင်ငံပူးပေါင်းစီစဉ်ထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူဆန်းကလည်းမနေ့တုန်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
ရညာဒုက္ခသည်တွေဖြစ်မလာနဲ့ဖတ်သက်ပြီးတော့မဆုမွန်ဖျက်ပြတာဖြစ်ပါတယ်အခုတခါတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုပြောပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်နန်းခမ်းမြို့နယ်တွင်မှာဒီနေ့တိုက်ပွဲအနည်းဆုံး၄နေရာဖြစ်ပွားခဲ့ပြီးတော့နန်းခမ်းမြို့နယ်ကောင်ဝိုင်းရွာတိုက်ပွဲမှာတော့ဒီရွာသားနေရာလောက်နန်းခမ်းမြို့ကိုထွက်ပြေးလာခဲ့သလိုရွာသားတချို့လည်းရွာထဲမှာပိတ်မိနေကြောင်းကူညီကယ်ဆယ်ဆောင်ရွက်သူတွေကပြောပါတယ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးလမ်းပိုင်းတွေဖြစ်တဲ့ကုတ်ခိုင်နယ်မူဆယ်ကြားမှာဒီနေ့အထိကားသွားလာလို့လည်းမရသေးပါဘူး။ချင်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစောကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ချင်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်စပ်ကုံသွယ်ရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်းနေဆဲဖြစ်ပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကတော့တိုက်ပွဲကုခိုင်ကကကောက်ခန်းနာမှာတကျင်းဖြစ်တယ်။လုံဖိန်နာမှာတကျင်းဖြစ်တယ်။နောက်မှာတော့ဒီကုခိုင်နာမှာတကျင်းပြန်ဖြစ်တယ်။အဲနန်းခမ်းကြီးကတော့ဒီကောင်းဝိုင်းနာထက်ကောင်းဝိုင်းရနာထက်နာမှာဖြစ်တယ်။ဖြစ်တယ်တိုက်ပွဲနောက်ဆုံးချိန်ကြီးတော့မတည်ရသေးဘူး။အရင်ကတော့အလုံးလူကြိမ်ဆိုင်တော့ဖြစ်တဲ့အဲလုံးလုံးဖြစ်တော့အဲ့ဒီနေရာတွေတော့ရတယ်ကျလက်နေရာတွေတွေရတယ
်နန်းခမ်းမြို့ဒီတိုက်ပွဲဟာဒီကနေ့မနေ့စင်နာရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်တရားမရကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အဲ့မှာခံချနေတာပေါ့လေအဲ့တော့ဟိုဒီနန်းခမ်းဆမ်မတော်ကပြတ်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရွာနားမှာရွာသားတွေတချို့ကပိတ်နေပြီအဖေတို့ကမရဘူးရာနေတချို့လဲတော့ထဲမှာတချို့လဲခုနှန့်ခမ်းမှာရောက်နေပြီအခန်းမှာတော့နေရာတော့ရှိပြီအဲနှန့်ခမ်းမှာတော့ဒီကောင်းဝိုင်းမှာစအတန်စကြားတယ်နဲ့ချက်ချင်းတောင်းကချက်ချင်းကလေးတွေစုကုန်ကြတယ
်နေကင်းတနာရီလောက်မှာပြစ်ခတ်တံတွေငိမ့်သက်သွားကြောင်းသူကပြောပါတယ်ကော့ခိုင်နဲ့တိန်ဒီအကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှိုးနဲ့နမ်တူလန်နတ်စီတော်တံတားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကတွဲရောက်ရှင်းလင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူးဒီကနေ့မနက်ပိုင်းကတော့ကော့ခိုင်မြို့မှာပိတ်မိနေတဲ့နိုင်ငံသား28ယောက်ကိုတက်မရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်။တ digani type pitted, Jill Mima, Gondway Lamine pitted, Cocaine and Muse Jamaro, Gadwa Lalu Mia Diraha, the Bajo, Jamie Lagabi, Pipade, Lolose, Neza Gondwayha, Jatani the Lu, Type Jong, Diana Yare, Jadare Gule, Lashugu, Pusambo, Kakeni Jong, Muse Mu, Gruna, Braida, then Okata, Udon Tonga, Pio Bade.
ခုလမ်းပိတ်နေကြတာကတော့ဘုံစေကနေကိုခိုင်ကြီးလမ်းကတော့မပွင့်သေးပါဘူးခင်ဗျာပိတ်နေပါသေးတယ်လမ်းမပွင့်သေးဖြစ်တဲ့အတွက်ကျွန်တော်တို့ဟိုကုန်းကားကြီးခီးတဲ့တင်ကားကြီးသွားလာအလုံးရက်ဆိုင်နေပါတယ်အဲ့ဒီခီးတဲ့တင်ကုန်းကားတွေပြဲပို့ထုတာကခုတန်ရတဲ့ကြော်ပြီးကြော်သားကြီးပေါ့နော်အဲ့ဒါခီးရုံခီးရုံကိုဟာကိုလမ်းကပိတ်ထားတော့အဆင်မပြေဘူးသွားလို့လည်းမရသေးပါဘူးခင်ဗျာဟုတ်
ဒီနေ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမရော့ဘက်ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ Dila Nase Yenigaro, Miobaim Hame, Dombue Abawin, FBNCC, a poem we pity. Dil Mima Nezaga, Lenagai, Puacona Puego, Dil Nanganjai Wunji Tanaga, Asha Jia, Tukusle, Mr. Songo Shanga, call you to a zombie. Taibori is just I'm a PR big edge on the inwe, trouble get about it.
Torashim Yashin, Macha Vigna Salu, Diana Lenagai, Puerine, Taibori, the Jobian, Gitwa Layaraha. ငင်းရည်ဆွေးနွေးမှုတွေတိစုံနေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာငင်းရည်လမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကအဩစာအချိန်ဝါကြီးမားတဲ့အင်အားစုတွေကဂျာဝင်ဆစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေးမတိုးနိုင်ဖြစ်နေရတဲ့ငင်းရည်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှ ုံညာနဲ့3899လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင်။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့ American နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ် American နိုင်ငံသားဂျူးလူမျိုးတွေအနေနဲ့ဒီမိုကရက်တယောက်ကိုမဲပေးမယ်ဆိုရင်အသိဉာဏ်မဲ့ရာဒါမှမဟုတ်တစ္ဆာမဲ့ရာကြနိုင်တဲ့အတွက် Republican ကိုမဲပေးတဲ့ဆိုပြီးတော့သမ္မတ Donald Trump ကပြောလိုက်ပါတယ် Trump ရဲ့ဒီပြောဆိုချက်ဟာကမ္ဘာတစ်ဝှမ်းမှာကျူးတွေကိုမုန်းတီးလာစေတဲ့သမိုင်းနဲ့ချီရှိလာတဲ့လှုပ်ကြံပြောဆိုချက်နဲ့တူနေတယ်လို့အမေရိကန်နိုင်ငံသားဂျူးလူမျိုးတော်များများကပြောကြပါတယ်။ Trump ရဲ့ပြောဆိုချက်အပေါ်အစ္စရေးနိုင်ငံထဲမှာတုံ့ပြန်ချက်တွေကတော့ရောထွင်းနေပါတယ်။ VOA သတင်းတော် Latisa Hope ရဲ့သတင်းလောက်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီမိုကရက်ကိုမဲပေးတဲ့အမေရိကန်နိုင်ငံသားဂျူးလူမျိုးတွေဟာလုံးဝကိုအတည်ညံမဲ့တာဒါမှမဟုတ်တိတ်ကိုတစ္ဆာမဲ့တာတခုခုဖြစ်မယ်လို့အင်ဂါနေကပြောခဲ့တာကိုသမ္မတ ထရမ်ကဗိုလ်ထူးနေမှာထပ်ပြောပြန်ပါတယ်။ဒီမိုကရက်တွေဟာအစ္စရေးနိုင်ငံပြည်စည်းရပြည်စည်းကြောင်းတိတ်လုတ်ချင်ကြတယ်လို့ကန်တကယ်ပြည်နယ်ပွဲတစ်ခုကပြန်မှာထရမ်ကပြောသွားတာပါ
။ In my opinion, you vote for a Democrat, you're being very disloyal to
ကျွန်တော်အမြင်အရဆိုခင်ဗျားတို့ဒီမိုကရက်ကိုမဲပေးတယ်ဆိုရင်ဂျူးလူထုအပေါ်တိတ်ကိုသစ္စာမဲတာဖြစ်တယ်လို့အစ္စရေးနိုင်ငံအပေါ်မှာလည်းသစ္စာမဲတာပါပဲ။ဒီလိုစကားမျိုးမဟုတ်ပဲတခြားစကားတစ်မျိုးမျိုးကိုလူပြောလူညံ့နေပဲပြောပါလိမ့်မယ်။
ဒီပြောဆိုချက်ပေါ်အမေရိကန်ကွန်ဂရက်ကအကျူးလူမျိုးထိတ်တန့်ထွက်တော်အမတ်တူဖြစ်တဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကပြစ်တင်ရှုတ်ချပါတယ်။တည်တည်ကြီးနေဖြစ်ဖြစ်မတိလို့ဖြစ်ဖြစ်ဒီစကားဟာအမေရိကန်နဲ့ကမ္ဘာတဝန်ဂျူးစန့်ကျင်ရေးဖြစ်လာအောင်အားပေးနေတယ်လို့ Twitter မှာရေးပါတယ်။သမ္မတကိုယ်စားလှယ်လောင်းတွေထဲမှာတူဦးဒီသောဂျူးလူမျိုးဖြစ်သူ Vermont အထက်လွှတ်တော်အမတ် Bernie Sanders ကအင်ကာနီ Iowa မဲဆွယ်ပွဲမှာအခုလိုတုံ့ပြန်ပါတယ
်။ I am a proud Jewish person.
ကျွန်တော်ကဂျူးလူမျိုးဖြစ်ရတာကိုဂုဏ်ယူရသေးပါဒီမိုကရက်ကိုမဲပေးဖို့ကိစ္စဘာဆိုရင်ကျမှမရှိပါဘူးတကယ်ကတော့နောက်တက်မဲ့အမေရိကန်သမ္မတဖြစ်ဂျူးလူမျိုးတူကိုမဲပေးဖို့ကျွန်တော်ကရည်ရွယ်ထားပါတယ
်ဣသရေလကဂျူးအတော်များများကတော့သမ္မတပြောတာကိုထောက်ခံကြပါတယ်ဆိုင်းမိုင်ရှင်တူပြည်သူယောစီကသမ္မတပြောတာယာကိုင်နှုံးတသန်းမှန်နေသူတို့တစ္ဆာမရှိကြဘူးလို့ပြောပါတယ
်မီလီယိုနာဟောဇုဆိုတဲ့အမလောနေမနီအဒီမိုကရတီဘလောနေမနီကိုလာစမနီန
ေတဲ့ဂျေဒါဣသရေလနိုင်ငံကိုသူအမြဲတမ်းဆန့်ကျင်ပါတယ်ကလင်တန်နဲ့အိုဘားမားကိုသူတင်နေအိုဘားမားပါလို့ခဲလေဆိုတာကိုကြည့်ရင်ဒုက္ခပဲပြီးခဲ့တာပါထရမ့်ပြောတာမှန်ပါတယ
်ဈေးလူတော်တူဖြစ်တဲ့86ချူနော့ကလည်းအလားတူပါပဲ
အိုမောနောက်ဘမီလီမရှင်နော်နောက်နောက်ဘဒါရှင်နော်အမောဘာကဲ
သူအဲ့ဒီလိုပြောတယ်ဆိုရင်သူဘာပြောနေလဲဆိုတာသိနေတာဖြစ်တယ်လို့သတိလဲထားမိမှာပါထရမ့်ကသာအဲ့ဒါကိုပြောတယ်ဆိုရင်ကျွန်တော်တရားရဂိုင်းလုံးသူနဲ့သဘောတူပါတယ
်တယ်လီဗီမျိုးတော်အခြေဆိုင်ပညာရှင်နဲ့လည်လာသုံးသက်သူရှမူဝဲရော့စ်နာအပါအဝင်စိုးရိမ်ကြသူတွေလည်းရှိပါတယ်
။ We know from our long history that questions about the loyalty for Jews are never good for Jews. ဂျူးတွေပေါ်မှာတစ္ဆာရှိမှုနဲ့ဆိုင်တဲ့မိဂုံးတွေဟာဂျူးတွေအတွက်ဘယ်တော့မှမကောင်းဘူးဆိုတာကျွန်တော်တို့တမိုင်းရောင်းအရှိကြီးကနေပြီးသိထားပါတယ်။သူတို့နိုင်ငံပေါ်တစ္ဆာရှိတဲ့ကိစ္စဖြစ်ဖြစ်သူတို့လူလူပေါ်တစ္ဆာရှိတဲ့ကိစ္စဖြစ်ဖြစ်အဲ့ဒါတွေကဂျူးတွေရဲ့ရန်သူတွေအုံချနိုင်တဲ့ကြီးစံတွေဖြစ်သွားတာပါပဲ။အမေရိကန်သမ္မတကအဲ့လိုမျိုးစကားပြောတယ်ဆိုရင်ဒါဟာဂျူးများစုအတွက်ဘေးရန်မကင်းလာတဲ့ပတ်ဝန်းကျင်အနေအထားမျိုးဖန်တီးလိုက်တာပါပဲ
။အမေရိကန်နိုင်ငံသားဂျူးလူမျိုး85ရာခိုင်နှုန်းလောက်ကကိုယ့်ကိုယ်ကိုဒီမိုကရက်လို့သတ်မှတ်တယ်ဆိုတာမကြာခင်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာတွေ့ရပါတယ်။သစ္စာရှိမှုနဲ့ဆိုင်တဲ့ထရမ့်ရဲ့စကားဟာဒါကိုပြောမှုစူးစမ်းတာလို့မြင်ရပါတယ်။ဘယ်ပါတီကိုထောက်ခံနေဖြစ်စေအမေရိကန်နိုင်ငံထက်ဣသရေလနဲ့သူတို့ရဲ့ဘာသာတရားပေါ်ဘိုးဘီသစ္စာရှိတယ်ဆိုတဲ့ယူဆချက်မျိုးဟာလူဖြူလူမျိုးရေးဝါဒီနဲ့နာဇီလက်သည့်တွေပြန်ပြီးခေါင်းထောင်လာနေချိန်မှာသူတို့အတွက်အန်ဒရယ်ရှိနိုင်တယ်လို့ဂျူးအတော်များကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ဗီအေမြန်မာဘိုင်းကနေကြာသော်ရီနဲ့ညနေခင်းအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဒိမန်နိုင်ငံနိုင်ငံတော်ခီးစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကဒိမန်နိုင်ငံကိုချီးကျူးပြောဆိုလိုက်ပါတယ်။ဒိမန်နိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကတယ်လီဖုန်းဆက်ပြောဆိုရမှာအာတိတ်ဒေသကဂရင်းလန်ကျွန်းအပေါ်ဝင်ဒိမန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ရေးဝန်ကြီးပွန်ပီယိုဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်ပြည်သူ့မှာဂျူးလူမျိုးတွေကဒီမိုကရက်တီကိုမဲထည့်တဲ့အတွက်အကြီးအကျယ်သစ္စာမဲ့သူတွေဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောလိုက်တဲ့ပေါ်ဂျူးဖွဲ့ခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်ဒီမိုကရက်တီကိုမဲထည့်ကြတဲ့ဂျူးတွေကအသိဉာဏ်လုံးဝမရှိသူတွေအကြီးအကျယ်သစ္စာမဲ့သူတွေဖြစ်တဲ့အကြောင်းသမ္မတကမနေ့ကပဲတက်ခိုက်ပြောဆိုလိုက်တာပါအမေရိကန်ပြည်သူ့ကမကြသေးရင်တုန်းကပဲတာလက်ဖြစ် Cruise Missile တုံးစမ်းတက်ခဲ့တာအပြင်ကိုရီးယားကျွန်းဆွယ်မှာစီးအထောက်အကူပစ္စည်းတွေနဲ့တက်ခိုက်ရေးခြေလျင်တွေတပ်ဖြန့်ချတဲ့အစီအစဉ်တွေဟာဒေသရင်းမှာစီးတိုက်ပွဲတွေတခုဖြစ်လာအောင်ဖန်တီးနေတာဖြစ်တယ်ဆိုပြီးမြောက်ကိုရီးယားအစိုးရကဒီနေ့ပဲပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရွှေဂျာဒုက္ခသည်တွေကိုဒီကနေ့နေရက်ပြင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီစဉ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာအစိုးရကလက်ခံမှုစစ်စစ်အတည်ပြုထားပေးသူ3450ရှိခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တို့ပူးတွဲပြီးမကြာသေးငါစလို့သဘောထားမင်းမြန်ရမှာတော့နေရက်ပြင်ဖို့ဆန္ဒပေးသူမရှိသေးဘူးလို့လည်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ် View American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1965လိုင်းဒိုမီတာ19 kHz 1839လိုင်းဒိုမီတာ25 kHz 1965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is